ကာဇာကမ်းမြောင်ဒေသထဲမှာဖြစ်ပွားနေတဲ့ဒီစစ်ပွဲမှာအစ္စရေးကလူမျိုးတုံးတပ်ဖြတ်မှုကျူးလွန်နေတယ်ဆိုပြီးတော့တရားစွဲတဲ့အမှုကိုနယ်သာလန်နိုင်ငံ The Hague မြို့ကကုလသမဂ္ဂရဲ့ဒီနိုင်ငံတကာတရားရုံး ICJ မှာဒီကနေ့တရားစတင်ကြားနာပါတယ်2023အောက်တိုဘာ9ရက်တုန်းကဟာမတ်စစ်သွေးကြွရဲ့တိုက်ခိုက်မှုအပေါ်အစ္စရေးတွေရဲ့တုံ့ပြန်မှုအတွင်းမှာလူမျိုးတုံးတပ်ဖြတ်မှုတွေကျူးလွန်ခဲ့တယ်လို့တောင်အာဖရိကနိုင်ငံတရားရေးဝန်ကြီးရော်နယ်လမိုလာကတရားရုံးကိုလျှောက်ထားတင်ပြခဲ့ပါတယ
် Against this background I move now to demonstrate in turn how Israel's conduct violates articles
ဂါဇာကမ်းမြောင်ဒေသမှာဖလစတိုင်းတွေကိုအစ္စရေးတို့ကအစုလိုက်အပြုံလိုက်တပ်ဖြတ်နေတာလူမျိုးတုံးတပ်ဖြတ်မှုကျူးလွန်ရာရောက်နေတယ်လို့အဲ့လိုမျိုးလူမျိုးတုံးတပ်ဖြတ်မှုမြောက်နေတဲ့အခြေအနေမဖြစ်အောင်တားဆီးကာကွယ်ခြင်းမရှိဘူးလို့တရားလိုတောင်အာဖရိကနိုင်ငံတရားရေးဝန်ကြီးကလျှောက်ထားခဲ့ပါတယ်။အစ္စရေးတို့ရဲ့တပ်ဖြတ်မှုဟာကြဲကြဲပြန့်ပြန့်ဖြစ်နေတာမို့ဂါဇာမှာလုံခြုံတဲ့နေရာမရှိတော့ဘူးလို့ကုလသမဂ္ဂတွေးရေးမှူးချုပ်ပြောကြားခဲ့တာကိုလည်းသူကတရားရုံးကိုကိုးကားပြောကြားခဲ့ပါတယ်။ဂါဇာမှာအစ္စရေးစစ်စင်နေမှုကိုချက်ချင်းရပ်ဖို့အပါအဝင်အစ္စရေးအတွက်မဖြစ်မနေလိုက်နာဖို့လိုတဲ့ကနအူးအမိန့်တွေချမှတ်ပေးဖို့အတွက်တောင်အာဖရိကနိုင်ငံက ICJ တရားရုံးကိုတောင်းဆိုထားပါတယ်။အခုလိုမျိုးတောင်အာဖရိကနိုင်ငံရဲ့ဆွဆွဲမှုတွေအပေါ်အစ္စရေးဘက်ကအခြေမြင့်မရှိဘူးလို့ပြောဆိုပယ်ချပါတယ်။အရသားတွေထိခိုက်မှုအနည်းဆုံးဖြစ်အောင်လို့အစ္စရေးစစ်တပ်ကဆောင်ရွက်နေပြီးဟာမတ်စစ်သွေးကြွတွေဘက်ကအရသားတွေကိုလူသားဒိုင်းတွေတစ်ဖွဲ့အသုံးပြုနေတယ်လို့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နာတန်ယာဟူက ICJ တရားရုံးကြားနာပွဲမစခင်တည်းရဲ့အလို့ပုံထူးနေညပိုင်းတုန်းကပြောကြားခဲ့ပါတယ်